တရုတ်နိုင်ငံဟာရုရှားရဲ့ဒရုန်းရန်ကာကွယ်ရေးနည်းတွေအပါအဝင်လေကြောင်းနည်းပညာတွေမျှဝေဖို့သဘောတူလိုက်တယ်လို့ရုပ်ဆိုရပိုင်းသတင်းကနေဖော်ပြပါတယ်။တရုတ်လုံခြုံရေးကုမ္ပဏီနဲ့ရုရှားနိုင်ငံက UFA လေကြောင်းနည်းပညာတက္ကသိုလ်တို့ကြားသဘောတူညီချက်လက်မှတ်ထိုးလိုက်တာပါ။ဒါကြောင့်ရုရှားပညာရှင်တွေကတရုတ်ကိုသွားပြီးတော့သင်တန်းတွေနည်းပညာအထောက်အကူတွေရေရှည်ပေးဖို့ရှိတယ်လို့ South China Morning Post သတင်းမှဖော်ပြပါတယ်။တရုတ်ဟာရုရှားရဲ့နည်းပညာတွေကိုသုံးပြီးတော့အရေးပေါ်ကဲဆယ်ရေးကုန်ပစ္စည်းဖြန့်ဝေရေးနဲ့စက်ရုံနေလေယာဉ်လုပ်ငန်းတွေမှာသုံးမဲ့ drone တွေကိုသူတို့ကိုယ်ပိုင်ထုတ်လုပ်နိုင်မှုကြိုးစားနေပါတယ်။အဲ့ဒီပစ္စည်းတွေကိုပြည်တွင်းပြည်ပဈေးကွက်မှာရောင်းဖို့လည်းမျှော်မှန်းထားတယ်လို့ဆိုပါတယ်။ American နဲ့မဟာမိတ်တွေရဲ့ဖိအားတွေရှိနေတဲ့အချိန်မှာတရုတ်နဲ့ရုရှားတို့စစ်ရေးအရပိုပူးပေါင်းလာနေတာကိုပြသနေတယ်လို့သတင်းကဖော်ပြပါတယ်ခင်ဗျာ။American အနေနဲ့ထိုင်ဝမ်ကိုဆက်လက်ထောက်ခံအားပေးနိုင်မယ်လို့ယုံကြည်တဲ့အကြောင်းအမျိုးသားရေးဌာနညွှန်ကြားရေးမှူးချုပ် Times မင်းရန်ကပြောဆိုလိုက်ပါတယ်။ American ရွေးကောက်ပွဲမှာ Republican သမ္မတ Donald Trump အနိုင်ရပြီတဲ့နောက်ပုဒ်တဖူနေကပြောလိုက်တဲ့အကြောင်း Reuters သတင်းမှဖော်ပြထားတာပါ။ထိုင်ဝမ်အနေနဲ့တရုတ်ရန်ကနေကာကွယ်ဖို့ American နဲ့ဆက်လက်လက်တွဲသွားမယ်လို့လည်းဆိုပါတယ်။ American အစိုးရပြောင်းလဲကာလကိုတရုတ်ဘက်ကအခွင့်ခေါင်းယူပြီးတော့ပြဿနာမလုပ်လာအောင်လည်းကာကွယ်သွားမယ်လို့သူကပြောပါတယ်ခင်ဗျာ။ပိုင်နက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်တပ်ဖွဲ့တွေပြီးခဲ့တဲ့ဗုဒ္ဓဘုရားကပထမဆုံးအကြိမ်စစ်ရေးလေ့ကျင့်ခဲ့ကြပါတယ်။ကိုပိုင်နဲ့ကျွန်းတွေကိုကိုဟကိုကာကွယ်နိုင်စွမ်းရှိတယ်ဆိုတာအိန္ဒိချင်းနိုင်ငံတွေကိုရောပြင်ပအင်အားစုတွေကိုပါသတိပေးတဲ့အနေနဲ့အခုလိုမျိုးစစ်ရေးလေ့ကျင့်တာလို့ဖိလစ်ပိုင်ဗိုလ်ချုပ်ကြီးရိုမီယိုဘရနာကပြောတဲ့အကြောင်း AP သတင်းမှဖော်ပြပါတယ်။ဖိလစ်ပိုင်စစ်သည်မော်တွေအသေးခံမရင်းတပ်သားတွေနဲ့စစ်လေရင်တွေပါပါပါတယ်။အဲ့ဒီရေပိုင်နက်ထဲမှာတက်ဆွဲထားတဲ့တရုတ်ရဲ့စစ်သင်္ဘောကြီးတွေကလည်းမလှမ်းမကန်းကနေစောက်ကြည့်ခဲ့တယ်လို့သတင်းမှဖော်ပြပါပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရာခန်းပြည်နယ်အာမိုရာခရိုင်မှာပြီးခဲ့တဲ့တနင်္လာနေ့ကခရီးတဲ့တင်ကားတစ်စီးလမ်းဘေးကျောက်ထဲထိုးကျခဲ့တာကြောင့်အနည်းဆုံးလူ36ယောက်သေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီကားပေါ်မှာခရီးသည်အယောက်60ပါလာပြီးတော့အယောက်20ကျော်ဒဏ်ရာရသွားတယ်လို့ AP သတင်းမှဖော်ပြပါတယ်။တချို့ကကြောက်ထဲမကြခင်ခုံစင်းတာကြောင့်အသက်လွတ်မြောက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာယင်တိမ်မောက်တာတွေခဏခဏဖြစ်လေရှိပြီးတော့အများစုကတော့မစင်မကျင်မောင်းတာနဲ့လမ်းမကောင်းလို့ဖြစ်တာလည်းများပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံဖလော်ရက်စ်ကျွန်းမှာတနင်္လာနေ့ကမီးတောင်တွေဇက်တိုက်ပောက်ကွဲခဲ့လို့လူ10ယောက်ထပ်မံနေသေဆုံးသွားတယ်လို့သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဌာနအာဏာပိုင်တွေကပြောပါတယ်။လူတွေအိတ်မောကျနေတဲ့ညတကောင်ရံအချိန်မှာမီးတောင်တွေပောက်ကွဲတာဖြစ်ပြီးတော့ချော်ရီပြမုံနေအမြင့်ပေ6500လောက်ထိလွင့်စင်တက်သွားတယ်လို့ AP သတင်းမှဖော်ပြထားပါတယ်။ကက်သလစ်ခရစ်ယာန်သီလရှင်ကျောင်းတစ်ကျောင်းအပါအဝင်အနီးနားမှာရှိတဲ့အိမ်တွေမီးလောင်ခံခဲ့ရပြီးတော့လူပေါင်း1000လောက်ပြီးလွတ်ရာပြောင်းရွှေ့နေရပါတယ်ခင်ဗျာ။ကျွန်တော်ဆော့ဖူပါပါ။